ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာဗက်ထရန်စ်ဒေးလို့ခေါ်တဲ့စစ်ပြန်စစ်မှုဒဏ်အောင်တွေကိုအမတ်တရားဂုဏ်ပြုတဲ့နေ့ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲဂုဏ်ပြုချီးမြှင့်မှုတစ်ခုကျင်းပခဲ့ပါတယ်စစ်ပြန်စစ်မှုဒဏ်အောင်တွေနဲ့ဂိုးစတာရွှေကျဲမိသားစုတွေကိုအမေရိကန်တနိုင်ငံလုံးကဥယျာဉ်နဲ့တည်တော်တွေထဲဘဝတသက်ဓာတ်လုံးအခမဲ့ဝင်ရောက်ခွင့်ပေ စုဝင်တွေကိုဂုံပြုခေါ်ဆိုတာပါ။ကျွန်တော်တို့ရဲ့လက်နက်ကင်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမျိုးသားအမျိုးသမီးအမေရိကန်မျိုးချစ်တွေကိုဂုံပြုဖို့ထရမ့်အစိုးရကအခိုင်အမာတန်ဋိဌာန်ချထားပါတယ်လို့ဗီဒီယိုဝင်ကြီးဒေးဗစ်ဘန်ဟတ်က Twitter မှာရေးပါတယ်။နိုဝင်ဘာလကိုစစ်ပြန်စစ်မှုဒဏ်အောင်များနဲ့စစ်ဖက်မိသားစုများအထိတ်အမှန်လအဖြစ်ပြီးခဲ့တဲ့သတင်းပတ်မှာပဲသမ္မတထရမ့်ကတတ်မှတ်ကြေညာခဲ့ပါသေးတယ်။တိုက်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုအရှုံးသမားတွေဆိုပြီးသမ္မတထရမ့်ကသုံးနှုန်းပြောဆိုခဲ့တယ်လို့ The Atlantic Magazine ကရေးခဲ့ပြီးတဲ့နောက်သမ္မတထရမ့်ဟာအကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်။သူကတော့အဲ့ဒီလိုမပြောဘူးလို့ညင်ပါတယ်။1918ခုနှစ်မှာဂျာမနီကလက်နက်ချခဲ့ပြီးပထမကမ္ဘာစစ်အဆုံးသတ်သွားတဲ့နိုမာလာ၁၁ရက်နေ့ကိုစစ်ပြန်စစ်မှုတောင်းတွေဖြစ်သတ်မှတ်ပြီးနှစ်စဉ်ဂုံပြုကျင်းပလာတာပါ။အမေရိကန်လက်နက်ကိုင်တပ်ဖွဲ့တွေမှာအမှုထမ်းခဲ့ဘူးသူအားလုံးကိုအမတ်တရဂုံပြုတာလည်းဖြစ်ပါတယ်။ပုံမှန်ဆိုရင်တော့ဒီနေ့မှာအခမ်းအနားတွေ City Wine တွေနဲ့ဂုံပြုချီတက်ပွဲတွေတနင်္ဂနွေလုံးမှာကျင်းပလေရှိပါတယ်။ဒီနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောက်ရောက်နေတဲ့အတွက်ပွဲအများအပြားကိုပယ်ဖျက်ထားသလိုမြို့အတော်များများမှာအကြီးအကျယ်ကျင်းပဖို့ဒါမှမဟုတ် Online ကနေပဲဂုံပြုဖို့စီစဉ်ထားကြပါတယ်။